မ်းပြည်မြောက်ပိုင်းလက်နက်ကင်ပြည်ပခါတွေစတင်ချိန်မှာမွန်ဂိုနီရွာတရွာကအရက်သား50လောက်ကိုအစိုးရတပ်မတော်ကဖမ်းဆီးမှုတွေရှိခဲ့ကြောင်းကိုကချင်ငင်းကျန်းရေးကွန်ရက်ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်ထဲမှာပဲဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့ဒီသတင်းနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့တွေမင်းနဲ့ရမှာဖမ်းဆီးတာမရှိဘူးဆိုတဲ့ပြန်ကြားချက်ရရှိထားကြောင်းနဲ့အချိန်အသေးစိတ်ကိုထပ်မံစစ်ဆေးနေကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရက်သား90လောက်ကိုဖမ်းဆီးတာဟာရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲစဉ်တွေစတင်ဖြစ်ပွားခဲ့တဲ့ဒီလ20ရက်နေ့ကဖြစ်ပျက်ခဲ့တာလို့ကချင်ငင်းကြရေးကွန်ရက်အဖွဲ့ကသတင်းထုတ်ပြန်ထားတာပါဒီလိုဖမ်းဆီးထားတဲ့အခြေအနေကိုကချင်ငင်းကြရေးကွန်ရက်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးကွန်ရှာအောင်ကအခုလိုပြောပါတယ
်ဒီရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပခါစာဖြစ်တော့မွန်ဂိုဒေတာမှာဖော်ကြုံပါရွာလို့ခေါ်တယ်အဲ့ဒီမှာမင်္ဂလာဆောင်ဖို့အခမ်းအနားပြင်ဆင်နေတဲ့အချိန်ပြည်ပခါဖြစ်တော့အဲ့ဒီမနက်မှာလူ90ယောက်လောက်ကိုဖန်ထားရဖြစ်ပါတယ်တချို့ကြတော့ဒီဥနိုင်ငံသားကချင်လူမျိုးတွေပါတာပေါ့နော်သူတို့ကြတော့အဲ့ဒီနောက်တစ်နေ့မှာသူတို့အဲ့ဒီဟိုဘက်တရုတ်ပြည်ဖက်ကကိုယ်စားလှယ်ဒီလာပြည်နိုင်ငံပြန်မှပြန်လွတ်သွားတယ်အဲ့ဒီနောက်မှာတော့ဒီ25ရက်နေ့မှာကျွန်တော်နိုင်ငံသားနေရာကိုထွက်လွတ်ပြေးတယ်ကျန်တဲ့လူတွေတော့အခုကြီးလွတ်ပြေးတဲ့ဟာမရှိသေးပါဘူ
းနိုဝင်ဘာလ21ရက်နေ့မှာတရုတ်နိုင်ငံသားကချင်လူမျိုး12ယောက်ကိုလွတ်ပြေးခဲ့ပြီးရောရောဆယ်မှာတော့ကျန်ရှိသူတွေကိုမွန်ဂိုတပ်စခန်းအတွင်းမှာထိန်းသိမ်းထားတယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်ဒီအတွက်ဖမ်းဆီးထားသူတွေအမြန်လွတ်ပေးဖို့နဲ့စစ်ပွဲတွေရပ်ဆိုင်ဖို့ကိုကချင်ငင်းကြေးကွန်ရက်ကတောင်းဆိုထားပါတယ
်ကျွန်တော်ဒီဖမ်းထားတဲ့အရသာတီကိုပြန်ပြမအမြန်ချက်ချင်းလွတ်ပေးဖို့ကိစ္စတောင်းဆိုတာဖြစ်ပါတယ်ပြီးတော့ကျွန်တော်အနေနဲ့ဒီတောင်းဆိုတဲ့နေရာမှာလက်ရှိဖြစ်နေတဲ့ပြည်ပခါပြည်ခတ်တပ်ဝင်မှုကိစ္စတွေကိုချက်ချင်းရဖို့ကိစ္စကိုလည်းကျွန်တော်တောင်းထားတာဖြစ်ပါတယ်။နှစ်ဖက်ပြည်ပခါဖြစ်နေတဲ့အဖွဲ့ကိုကျွန်တော်ရည်ညွှန်းပြီးတောင်းဆိုတာဖြစ်ပါတယ်။ပြည်ပခါဖြစ်တဲ့အခါမှာလည်းဒီအယက်သားနဲ့လက်နဲ့ကိုင်းနဲ့အခြားမှာခွဲခြားတဲ့ဒီဂျီနီဗာကွန်ဗင်းရှင်းပေါ့နော်ဒီစားလိုက်နာဖွင့်ရအတွက်အဓိကကျွန်တော်တောင်းဆိုတာဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့အတွေ့အကြုံမှဦးစော်ထေကတော့ဒီလိုအရက်သားတွေဖမ်းဆီးထားတဲ့ဆိုတာနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။ညစရင်နေအဲမင်္ဂလာဆောင်လုပ်တဲ့လူတွေကို90ဖမ်းနေပါညာဆိုတဲ့ဖြစ်စဉ်ပေါ့နော်။ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့မေးကြည့်တယ်။မေးကြည့်တော့ဟိုတက်မတော်ဘိုင်းမှာလည်းအဲသတင်းအဖြစ်စဉ်တက်ထားတာမရှိဘူးပေါ့နော်။နောက်တကယ်အနေအမြင်မှာရှိတဲ့ရဲပေါ့နော်။ရဲလုံခြုံရေးတပ်ဖွဲ့တွေလည်းမေးတယ်။မင်းတို့ကြတော့လေအဲ့ဖြစ်စဉ်မရှိဘူးအဲ့မင်းလာတော်မှာဒီ90လောက်ဝင်ဆက်သွားတယ်ဖြစ်စဉ်မရှိဘူး20နှစ်ဆက်ပြည့်တဲ့အချိန်မှာအဲ့ KIU ပေါ့နော်သူတို့ပြအဲ့အဖွဲ့တွေကအဲ့တနေ့ကန်အဖွဲ့တွေကအကြသားတွေရှားထဲမှာဂျောပြီးတော့ဝင်နေတယ်အချိန်မှာအကြသားတွေနဲ့ခွဲလို့မရပါဘူးနော်အဲ့လိုမျိုးဖြစ်စဉ်ဖြစ်တယ်အဲ့မုံကိုဖြစ်စဉ်ကအဲ့20 21အဲ့ကာလပေါ့နော်အဲ့လိုပဲသိရတယ်
တမ်ရော်နဲ့ရဲတပ်ဖွဲ့ရဲ့ပြန်ကြားချက်အရရက်သားတွေဖမ်းဆီးတာမရှိကြောင်းသိရပေမဲ့နောက်ဆုံးအခြေအနေကိုသိရဖို့စုံစမ်းမှုတွေလှုပ်ဆောင်သွားမယ်လို့လည်းဦးစော်ထေကပြောပါတယ
်ကျွန်တော်တို့ထိန်းထားတဲ့လူတွေလည်းတမ်ရော်ကတော့သတင်းထုတ်ပြန်တာလည်းရှိတယ်အရှင်ဖမ်းမိလို့ပါလို့ပေါ့နော်အဲ့ဒါလည်းကျွန်တော်လက်ငါးချောင်းဟိုရည်လို့ရတယ်ဒါကလည်းအရသားလုံးဝမပါဘူးခုနကပြောတဲ့ဟိုဘုံခွဲတာတို့အဲ့တိုက်ပွဲမှာအထူးဆုံးဖြစ်ပြီးတော့ဟိုဒဏ်ရာနဲ့အဲ့လိုမျိုးမိတာဒါမျိုးပဲရှိတယ်ဒါပေမဲ့ညီရင်တော့ကျွန်တော်တို့ထပ်ပြီးတော့စီစဉ်မှုတော့လုပ်မယ်ပေါ့နော်တက်တလို့တိရတလို့ကတော့အဲ့ဒါမရှိဘူးလို့သိရတယ
်လက်ရှိဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်မှာမွန်ဂိုဒေတာဘက်ဟာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်တဲ့ဒေတာလည်းဖြစ်ပါတယ်ဒီတိုက်ပွဲတွေကြောင့်မွန်ဂိုဒေတာကပြည်သူတထောင်ကျော်လောက်ဟာတရုတ်နိုင်ငံမန်စီမြို့နယ်အတွင်းမှာခိုလုံနေရကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတော့တရုတ်နိုင်ငံနဲ့နေဆက်အနီးလက်နက်ကင်ပြပခတွေကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းတရုတ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာညီကြေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကိုပြောဆိုခဲ့ကြောင်းနဲ့နေဆက်တည်ငြိမ်အခြေအနေအတွက်နှစ်နိုင်ငံအကြားအစင်းမြင့်တန်တမာရေးစီရေးရပူးပေါင်းဆောင်ရွက်မှုတွေကိုစနစ်တကျလှုပ်ဆောင်တင်ကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်